ချမ်းပြည်နယ်အတွင်းမှာမူရစ်ဆေးဝါးတိုက်ဖျက်ရေးဆိုင်ရာကိစ္စတွေဘုံမူကြီးတို့ RCSS SSC ဖွဲ့အနေနဲ့ဒီအစိုးရ UNODC တို့နဲ့တုံးပွင့်ဆိုင်ပူးပေါင်းလှုပ်ဆောင်နေမှုအခြေအနေလေးတွေကဘလောက်ထိများထိရောက်နေတယ်လဲဘယ်အတိုင်းအတာတွေများရှိနေပြီးတယ်ဆိုတာလေးအရင်ဆုံးရှင်းပြပေးပါခင်ဗျာ
ကျွန်တော်တို့စီမံကိန်းလုပ်ဖို့ကတိခဲ့တဲ့မနစ်ကပါတော့အောက်တိုဘာမှာတချိလိမ့်မှာတောင်းတယ်ဘလောက်ပြီးတော့တပတ်တူညီချက်ကိုချေရခဲ့ပါတယ်အဲ့ဒီမှာကျွန်တော်တို့အကောင့်တွေပေါ်ဖို့ဆိုပြီးတော့မြို့နယ်တစ်ခုရွေးထားတာရှိပါတယ်မိုးနယ်နဲ့မိုင်းပံပေါ့အဲ့ဒါပထမဆုံးတပတ်တူညီချက်ရကျွန်တော်တို့ကွင်းစင်းပြီးတော့လေ့လာဖို့လုပ်တဲ့နေရာမှာတောင်မှအခက်အခဲရှိခဲ့ပါတယ်ဒီမိုးနယ်မိုင်းပံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပေါင်းပြီးတော့ကွင်းစင်းလာတာရှိပါတယ်ဒါပေမဲ့မိုးနယ်မှာကွင်းစင်းတဲ့ချိန်မှာကျွန်တော်တို့အခက်အခဲမရှိပါဘူးမိုက်ပါမှာကွင်းစင်းတဲ့ချိန်ကျတော့အစိုးရဘက်ကဒီနေ့အစိုးရမတိရပါဘူးဆိုပြီးတော့အဲ့ဒါကိုကျွန်တော်တို့ကအချိန်လေးကိုတိရအောင်ဆိုပြီးတော့တရင်ထုတ်ပြန်တာဖြစ်ပါတယ်အဓိကဒီပြစ်ခတ်ရစရေးကာလမှာအစိုးရဘက်နဲ့ပူပေါင်းညှိနှိုင်းဆောင်ရွက်နိုင်ဖို့ဒါကိုအဓိကလှုပ်ဆောင်နေတာရှိပါတယ်အစိုးရရဲ့ UNODC ရဲ့ ASEAN ရဲ့မလုံလောက်ပါဘူးကျွန်တော်တို့သူ့အဖွဲ့အစည်းတွေကအရေးဖက်ကအဖွဲ့အစည်းကရောအလုံးမနော်ပေါဝင်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့အဲ့လိုမျိုးကိုလိုလားပါတယ်ဒါပေမဲ့လက်ရှိတော့တောင်မှသဘောတူညီထားတဲ့အတိုင်းပူပေါင်းဖို့ညှိနှိုင်းဖို့ဆိုတာကျွန်တော်တို့ကြိုးစားလှုပ်ဆောင်နေပေမဲ့အစိုးရဘက်ကတိတ်ပြီးတော့တုံ့ပြန်မှုမရှိဘူးလို့ကျွန်တော်အဲ့လိုမျိုးပဲမြင်ပါတယ
်ဒီလိုမူရစီဝါပပျောက်ရေးအတွက်ကိုရှမ်းပြည်နယ်အတွင်းမှာလှုပ်ဆောင်နေမှုအခြေအနေရမှာအစိုးရဘက်ကပြန်လည်ပြီးတော့ပူပေါင်းဆောင်ရွက်မှုမရှိဘူးဆိုတာဘယ်လိုအချက်လက်မျိုးတွေကိုရွေပြီးတော့ပြောဆိုတာပါလဲခင်ဗျာ
ကျွန်တော်တို့အမြဲတမ်းစက်တွေတာဝန်ခံထားပါတယ်တောင်ကြီးမှာအဲ့ဒါအစိုးရဘက်ကပြန်ပြီးတော့တရားဝင်ဆက်တွေလာတာလည်းမရှိပါဘူးကျွန်တော်တို့သွားတွေ့လိုက်တိုင်းညှိနှိုင်းလိုက်တိုင်းအထက်ကကွန်ပျူတာမရသေးတဲ့အတွက်ကျွန်တော်တို့ကဒီကိစ္စကိုဆက်ပြီးတော့မဆောင်ရနိုင်သေးဘူးပေါ့နော်အဲ့လိုမျိုးပဲပြောလာတာများပါလေ
ရှမ်းပြည်နယ်အတွင်းမှာမူရစ်ဆေးဝါးတိုက်ဖျက်ရေးကိစ္စပပျောက်ရေးကိစ္စတွေကိုလှုပ်ဆောင်နေမှုအခြေအနေပိုင်းမှာ UNODC ဘက်ကနေပြီးတော့ဘယ်လိုပုံစံမျိုးနဲ့ပူးပေါင်းပါဝင်နေဆိုတာလေးရှင်းပြပေးပါခင်ဗျာ
UNODC ကတော့အော်အရင်ကတည်းကပဲသူကလှုပ်လာတဲ့ပုံစံတော့ဒီဖွံ့ဖြိုးရေးပုံစံမှတော့အစားထုတ်ပုံစံနဲ့ဟိုလှုပ်လာခဲ့ပါတယ်။ဒါဒီကျွန်တော်တို့အပြည့်မရက်မတိုင်ခင်တို့ကဆယ်နှစ်ကျော်လောက်ရှိပါပြီ။ရှမ်းပြည်မှာလှုပ်တာ။ကျွန်တော်တို့အပြည့်ရပြီးနောက်ပိုင်းဒီကိစ္စနဲ့ဆက်ဆက်ပြီးတော့အစားထုတ်လုပ်ဖို့အဲ့လိုမျိုးဖြစ်လာပါတယ်။ပိန်အစားထုတ်ဝင်တော့တို့ကတကယ်ကဲပိုင်းဘယ်လိုကူညီရမလဲ။ပြီးတော့အင်နာနီရှင်းနယ်ရှိတဲ့ဒေါ်နာတွေနဲ့ဘယ်လိုချိတ်ဆက်ပေးမလဲ။အဲ့ဒီအပိုင်းမှာပါဝင်ပါတယ
်။ဘုံမကြီးတို့ထုတ်ပြန်ထားတဲ့အရာပေါ့လေ။အစိုးရဘက်ကနေပြီးတော့ဒီလိုမူရစ်ဆေးဝါးတိုက်ဖျက်ရေးကိစ္စတွေမှာပူပေါင်းပါဝင်ပတ်သက်မှုတွေကအားနည်းနေတဲ့အတွက်ကြောင့်မို့လို့ပေါ့လေငញ្ញံရေးအတွက်ကိုယုံကြည်မှုတိဆောက်ရေးကိုထိခိုက်စေနိုင်မယ်ဆိုပြီးရောထုတ်ပြန်ထားပါတယ်ခင်ဗျာရှင်းပြပေးပါဦးခင်ဗျာ
ကျွန်တော်တို့တော့ဒီလိုပြည့်ရတဲ့ချိန်မှာယုံကြည်မှုတိဆောက်တဲ့ချိန်မှာဘယ်ကိစ္စမဆိုတိုင်ပင်ပင်ကြီးနိုင်နိုင်နဲ့အဖက်ဖက်ကပါဝင်ပြီးတော့အဲ့လိုမျိုးပုံစံလိုလာပါတယ်အခုချိန်မှာတော့ကျွန်တော်တို့နဲ့အစိုးရနဲ့ဆက်တွယ်လိုက်တိုင်းသူတို့ကအထက်ကညံ့ချက်မရှိပါဘူးဟိုအဲ့လောက်ပဲသူတို့ကတုံ့ပြန်တာရှိတယ်ဒါကြောင့်မလို့ဒီဟာကြီးကိုရှေ့ဆက်ပို့ပြီးတော့ညီနိုင်ပူပေါင်းပြီးတော့လှုပ်ဆောင်တဲ့ချင်းအားဖြင့်ဒီကျွန်တော်တို့ငင်းချမ်းရေးတိဆောက်တဲ့နေရာမှာဖြစ်စေယုံကြည်မှုတိဆောက်တဲ့နေရာမှာဖြစ်စေကျွန်တော်တို့ပုံပြီးလှုပ်ဆောင်နိုင်မယ်လို့ကျွန်တော်တို့ဖက်ကယုံကြည်တယ်အဲ့လိုမျိုးတော့ကျွန်တော်တို့ဟိုလက်ရှိတပတ်တင်ထားတဲ့အတိုင်းတော်မှာလိုက်နာမဆောင်ရက်ဘူးဆိုရင်ကြံတဲ့အပိုင်းတွေဆက်ပြီးတော့ဆွေးနွေးရမယ်ဘာနိုင်ငံကြီးဆွေးနွေးဖို့ကိစ္စဆိုရင်ပုံပြီးတော့ဝေးအောင်မယ်အခုကကျွန်တော်တပတ်တူညီထားတဲ့အတိုင်းကိုကျွန်တော်လိုက်နာဆောင်ရက်နိုင်မှာပဲအဲ့ဒါတွေကိုအထောက်အကူပြုမယ်လို့ကျွန်တော်တို့ဖက်ကမြင်ပါတယ်ဒီပိန်းစိုက်ပျိုးမှုကလည်းပုံများလာတာတော့စားတုံးသူလည်းဒီတိုင်း
โอเคအခုလိုပြကြပြတဲ့အတွက်ဗိုလ်မှူးကြီးကို RFI ကကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ခင်ဗျာ